COVID-19 ရောဂါထိန်းချုပ်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်နေတဲ့ quarantine လို့ခေါ်တဲ့တိကျခွဲပြီးစောင့်ကြည့်ရတဲ့လုပ်ငန်းစဉ်ရဲ့လိုအပ်ချက်တွေဘာတွေများရှိသလဲဆိုတာမေးမြန်းတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာဒီရောဂါပိုးစတင်တွေ့ရှိရာတစ်လကျော်ကြာလာပြီဖြစ်ပါတယ်ပြန်လဲတက်တာလာသူဥယေတိုးလာသလိုကူးစက်ခံရသူအရေအတွက်ကလည်းတိုးလာနေတာကြောင့်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်ကရန်ကုန်တိုင်းအတွင်းမြို့နယ်အချို့မှာနေအိမ်မှာပဲနေကြဖို့ညမထွက်ရအမိန့်ထတ်တိုးထုတ်တာတွေကိုဆက်လက်လှုပ်ဆောင်ရရှိပါတယ်လာမယ့်မေလအထိလက်ရှိချမှတ်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေအတိုင်းဆက်လက်လှုပ်ဆောင်သွားဖို့ပြင်ဆင်ထားတယ်လို့ကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးကမနေ့ကထုတ်ပြန်ပြောဆိုထားပါတယ်။ပိုးတွေးလူနာနဲ့ဓာတ်ရိုက်ဆက်ဆက်တဲ့မိသားစုဝင်တွေအပြင်ထိတွေ့ဆက်ဆက်မိခဲ့တဲ့လူတိုင်းကိုနေအိမ်တွေမှာထားပြီးစောင့်ကြည့်တာဟိုတယ်တွေမှာထားပြီးစောင့်ကြည့်တာတွေလည်းပိုလုပ်လာခဲ့ပါတယ်။ရန်ကုန်တိုင်းကပိုးတွေးလူနာအများဆုံးတွေ့ရှိထားတဲ့မျိုးနယ်စေကူမှာကန့်သက်ပိတ်ဆို့မှုတွေလည်းလှုံ့ဆော်ထားပါတယ်ဒီလိုလှုပ်တာမှာပိုးတွေးလူနာနဲ့မိသားစုဝင်တွေသူနဲ့ဆက်ဆက်သူတွေဆက်ဆက်ချင်းမရှိပေမဲ့အနီးနားမှာနေထိုင်မိသူတွေကိုယောဂပိုးစစ်ဆေးဖို့လာရောက်ခေါ်ဆောင်တာမှာဒီလူတွေအပေါ်ခွဲခြားဆက်ဆံခံရစေနိုင်တဲ့အပြုအမူတွေနဲ့လာရောက်ခေါ်ဆောင်မှုတွေရှိနေတာမို့ဒီအပိုင်းကိုပထမဆုံးပြင်ဖို့တိုက်တွန်းလာသူကတော့အထွေထွေယောဂကုဆရာဝန်ဒေါက်တာမြင့်ဦးပါ။အ
ဲလူလူရဲ့ကြောက်ရမှုကနှစ်ပိုင်းရှိတယ်။ကိုဗစ်ကိုကြောက်တယ်၊နံပါတ်1ကွာရန်တင်းကိုကြောက်တယ်၊လော့ဒ်ဒေါင်းကိုကြောက်တယ်ပေါ့။အဲအဲ့ဒီဟာတွေကိုကျွန်တော်မကြောက်အောင်ပြန်လုပ်ပေးရမှာပေါ့။အဲဒါကြောင့်အဓိပ္ပာယ်ကျွန်တော်ရဲ့စက်မရီလူရင်းဝန်ကြီးဌာနရဲ့ဗျူဟာကဘယ်ကိုဦးစီးသွားမှာလဲဆိုအားလည်းမဖြစ်အောင်လူလူရဲ့ဆက်မှာတက်ကွက်ဆက်မှာကွာရန်တင်းဆိုတာမကြောက်ရုံဖို့လော့ဒ်ဒေါင်းဆိုတာမကြောက်ရုံဖို့ပြောချင်းခွဲခြားမဆက်ဆံဖို့ကွာရန်တင်း policy ကိုပြန်လည်လုပ်ဖို့လိုပါတယ်။ခုနကလူမှုအသင်းအဖွဲ့လေးတွေသူတို့ဒီနေ့သူတို့လုပ်နေကြတာကိုစဉ်းစားခတ်တူတူလေးပြေးလိုက်မယ်။အခုတော့ PPE ဆိုတာပြင်ညာမှဝယ်ရတာဒီလူတွေစနစ်တကျယောဂမကူအောင်ကျွန်တော်ကအရင်ကဗောလန်တီယာတွေကထိုင်ရတယ်။အဲဒီဆေးရုံကျွန်တော်တို့ပြင်မဆရာတွေကိုဘယ်နဲ့ဖီဗာကော်နာပေါ့နော်ဆေးရုံရဲ့ဖီဗာလေးကုတဲ့နေရာမှာဖီဗာကိုသူတို့ဝတ်ဆောင်ပြည့်နေသုံးမလား။ဆိုပြီးတော့ဆေးရုံမှာပညာပေးတဲ့နေရာမှာသုံးမလားပေါ့။အဲ့ဒါတွေကိုကျွန်တော်ဗောလန်တီယာတွေကိုအများကြီးသုံးချလို့ရနိုင်ပါတယ်
။မြောက်ရီမှာစေတနာဝန်ထမ်းအနေနဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ဥအောင်မိုးကတော့နေဆက်ကိတ်တွေနဲ့နေရာစုံကနေနိုင်ငံတွင်းပြန်လည်ဝင်ရောက်လာဖို့လုပ်နေတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့ဤစနစ်တစ်ခုနဲ့ကင်တွယ်သွားဖို့တိုက်တွန်းသွားခဲ့ပါတယ
်ဒီပေလာအကုံမှာပြန်ဝင်လာမယ့်လူတွေရှိတယ်ကျွန်တော်တို့ကတော့မဝင်လာစေချင်ဘူးပေါ့နော်အစိုးရအနေနဲ့ဒါကြည်တူကြည်ဟိုဘက် request လုပ်ပြီးတော့ဟိုမှာပဲထားပြီးတော့မပတ်စုတရန်တိုးမယ်ဆိုလည်းပဲဒီပေါ့နော်ကျွန်တော်တန်ရုံကနေတစ်ဆင့်ပေါ့နော်အဲ home visit ပုံစံမျိုးသွားလုပ်ပေးရင်တော့ပိုအဆင်ပြေတယ်ဒီတော့ဝင်လာလို့ရှိရင်ကုဆန်တုံးနေညားနိုင်တယ်ပေါ့နော်ကျွန်တော်အမြင်တော့အဲ့ဒါဆိုတော့ကျွန်တော် outbreak ဖြစ်သွားဖို့များတယ်ပေါ့ဆိုလူကအများကြီးဝင်လာတာလေ
ညာရင်ချူရင်အားနေတဲ့ကလေးငယ်တွေနဲ့တခြားမတန်ဆွမ်းတွေပိုးကူးဆက်ခံရမယ်ဆိုရင်တာမန်လူတွေနဲ့ရောပြီးကုသဖို့ကအခက်ခဲရှိရမှုဒီလူတွေအတွက်စဉ်းစားပြီးတည်တံ့လှုပ်ဆောင်ပေးဖို့မတန်ဆွမ်းများ COVID-19 အရေးပေါ်တုံ့ပြန်ရေးပူပေါင်းကော်မတီဥက္ကဋ္ဌဥမျက်သူဝင်းကတိုက်တွန်းပြောဆိုလိုက်ပါတယ
်စိတ်ပိုင်းဆိုင်ရာကျန်တဲ့လူတို့မျိုးချက်ချင်းကြီးတဏှာနဲ့တဏှာတားကြဖို့ဆိုတော့ကျွန်တော်တို့ကခက်ခဲနေများရှိတယ်အဲ့တော့စိတ်ကအစင်မပြေတာတွေများရင်စိတ်တက်ကြပါတယ် quality မဲ့နေရာ positive ဖြစ်တယ်ပဲရှိရှိနေသူကနေထိုင်စားတော့ဖို့အတွက်ကတက်တော့တက်တာရှိစေချင်တာပြည်စုံမှုမပြောလို့ကျတို့စားဝတ်တော့ဖို့တွေလိုတယ်ပေါ့ဆေးရုံကတော့ပြီးတယ်ပြီးတဲ့ခါမှာမိသားစုရှိရင်သူကသူ့ရဲ့မိသားစုတက်ကိုတော့ကရောက်နေတဲ့ခါမှာစိတ်တက်ကြဆင်းသွားရင် immune system နဲ့ကြမဆိုးရတယ်ကျွန်တော်တို့ပုံမှာဆက်တော့ရင်းညင်းတာတာနဲ့ကြွကြွတင်းနဲ့ပြင်ဆင်ပေးဖို့လုပ်ပြပါ
လက်တလုံးမှာတော့မတန်ဆွမ်းအမျိုးသမီးတဦးနဲ့အမျိုးသားတဦးတို့စိတ်ကုသခံနေရတယ်လို့အမျိုးသမီးတဦးကတော့စောင့်ကြည့်လူနာအနေနဲ့ကုသမှုခံနေရတယ်လို့ဦးမြတ်သူဝင်းကပြောပါတယ်ထုတ်ပြန်ထားတဲ့စီးရင်စရာတွေအရလက်ရှိမှာပိုးရှိမရှိစောင့်ကြည့်ခံရသူအယောက်4000ကျော်ရှိပြီးတန်တရာလူနာက3000နီးပါးရှိတယ်လို့ဖော်ပြထားပါတယ်တန်တရာလူနာစောင့်ကြည့်လူနာတွေထဲကနေအယောက် 9000 နီးပါးကိုဓာတ်ခွဲစစ်ဆေးနိုင်ခဲ့ပြီးအဲ့ဒီထဲကမှပိုးတွေးလူနာ146ဦးတွေ့ရှိခဲ့တာဖြစ်ပါတယ်။ပြန်ကောင်းလူနာ10ဦးရှိခဲ့ပြီး9ဦးကတော့သေဆုံးခဲ့ပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။